ရုရှားနိုင်ငံအနေဆက်ညီမယူကရိန်းတပ်တွေကိုတိုက်ပွဲဝင်အသင့်အနေထားဆက်ရှိနေဖို့ဆိုပြီးတော့ယူကရိန်းနိုင်ငံကအမိန့်ထုတ်လိုက်ပါတယ်။နေဆက်အနီးရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ဖြစ်တာကြောင့်မလို့အပြစ်ခတ်ရစဲကြီးလည်းပြက်ပြယ်ပြီးတော့လူ12ဦးထက်မနည်းသေဆုံးခဲ့တဲ့နောက်အခုလိုမျိုးတက်လှမ်းခဲ့တာပါ။သဘုံတွေထိန်းချုပ်ထားရဖြစ်တဲ့ Donetsk ဒေသမှာလူနေရပ်ကွက်ကိုဒုံးကျည်ထိမှန်ပြီးတော့လူ2ဦးသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကကြေညာပါတယ်။အဲ့ဒီနောက်မှာပဲဝန်ကြီးချုပ်ဒီအာစနီရစယုကအခုလိုမျိုးတက်အသင့်အနေထားဆက်ရှိနေဖို့ဆိုပြီးတော့ဗိုလ်တုံးနဲ့မှာမိတ်ထုတ်တာဖြစ်ပါတယ်။သဘုံတွေထိန်းချုပ်ထားရဒေသဖြစ်တဲ့ဒုံးညက်နဲ့လူဟန်စ်ဒေသတွေမှာသဘုံတွေဘက်ကယာယီကိုပိုင်အုပ်ချုပ်ရေးဆောင်ရွက်ဖို့ယူကရိန်းပါလီမန်ကနေပြီးတော့အင်္ဂါနေ့တုန်းကမဲခွဲအတီးပြုတ်ခဲ့ပြီးတဲ့နောက်အခုလိုမျိုးအထိကိုက်တဲ့ပထမဆုံးကြားရတာပါ။ယာယီအုပ်ချုပ်ရေးပေးပြီးတော့သဘုံတွေကိုလူငင်းချက်လာခွေကြီးညာခဲ့တာဟာဒီ9လကြာစစ်ပွဲတွေအတွင်းမှာယူကရိန်းဘက်ကအကြီးမားဆုံးငင်းငယ်အစပြုမှုတရားလည်းဖြစ်ပါတယ်ခင်ဗျာ။